ခိုင်ပြည်နယ်အမျိုးကဒုက္ခသည်ထောင်ကျော်ဒီသတင်းပတ်ထဲမှာပဲနေရက်ကိုစပြင်နေကြပါပြီ။ကိုသောဆန္ဒလျောက်နေရက်ပြင်ကျင်တဲ့သူတွေကိုပြည်နယ်ကောင်စီကစီးရင်ကောက်ယူပြီးနေရက်ပြင်တဲ့အခါမှာလည်းအိမ်အောင်စုတစုကိုငွေကျပ်၅သိန်းနဲ့စန္တလစာထောက်ပံ့ပေးတယ်လို့လည်းအမျိုးနယ်အမှတ်၁ဒုက္ခသည်စခန်းတာဝန်ခံကိုတန်းချူကပြောပါရယ်
။လူတွေထောင်ကျော်ဟုတ်ကဲ့။ပြန်မယ်ဆိုလို့ရှိရင်ဒီလူမျိုးဒါသူတို့ဒီပြဆိုးရကထောက်ပံ့ခြင်း၅သိန်းရောက်ပါနော်။ရခိုင်ဘီစီမကဟိုဆိုင်းခတလာစာအခုပြန်သွားတဲ့အချိန်မှာလည်းသူတို့ဘာပေးလဲဆိုတော့ဟိုအခြားဟိုပစ္စည်း16မျိုးအိုးခွဲ့ဇွန်ပကံတောင်ရှင်းတောင်အစိုးထပိအဲ့ဒါပါတော့နော်။ရကြောင်းဝဆုံးလေးဖတ်ပြအဲ့ဒါလေးပါဝင်16ပစ္စည်း16မျိုးအဲ့ဒါပေးရတာပေါ့။ဒါနေ့ကပြန်လာဒါနဲ့ဆိုရင်သရုပ်ဆာအကြည့်၄ကြိမ်မြောက်ပြီ။
2019ခုနှစ်စောပိုင်းလောက်ကစရခိုင်လက်နက်ကအေအေဖွဲ့နဲ့မြန်မာစစ်တပ်ကတိုက်ပွဲတွေဖြစ်တဲ့ကြောင့်အမ်းမြူနဲ့ဒလချောင်းအုပ်ကဒေသခံတောင်းနဲ့ချီပြီးအမ်းမြူကိုထွက်ပြေးခဲ့ကြတာပါအမ်းမြူနဲ့မိုင်30နီးပါးဝေးတဲ့ဒလချောင်းအုပ်စုရွာအောင်ချေးရွာကဥအောင်ဝင်းကတော့ဒုက္ခသည်စခန်းမှာအနေကျသွားရင်ရွာမှာချန်ခဲ့တာတွေဆုံးရှုံးမှကြောက်လို့နေရပြန်ရတယ်လို့ပြောပါတယ်လက်ရှိမှာတော့ဒလချောင်းဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကအေအေဖွဲ့တို့နှစ်ဖက်တက်ဆွဲထားတာတွေရှိရကြောင်းစိုးရိမ်ရကြောင်းလည်းဥအောင်ဝင်းကပြောပါတယ်
။အစီအစဉ်တွေကတော့ကိုယ့်ရမှာရှေ့လို့ပြည်ရင်းပြီးရခိုင်ကတော့ကတော့ဟိုကဒီကမ္ဘာထက်နေရာတွေကိုယ်စုမကြရဘူးပေါ့နော်။ဒီလိုမကမ္ဘာထက်နေရာတွေကိုတော့လောလောဆယ်သွားလာလို့ရတယ်ပဲ။ဆက်ကမျိုးတွေကတော့ပြည်ရင်းရှိရပေါ့နည်းလေ။အခုချိန်ကပါလဲဆိုတော့ဒီလိုနှစ်ဖက်ကစုခွာမှုကမရှိသေးဘူးဟာကိုအဲ့လိုလည်းတော့မဟုတ်ဘူးအကိုတို့ကဒီကိုဒေတာကိုဘယ်လိုပြောမလဲခုချိန်ကအေးတော့အေးချမ်းနေတာဒါပေမဲ့ခုကရောကိုလက်ချင်းတွေပြီးတော့ကြာသွားလို့ရှိရင်ကိုတို့အချင်းရတဲ့အရာတွေဆုံးသွားမှာကိုကြောက်တယ်ဟုတ်တယ်ဟုတ်တယ်အင်ညာတို့ပြည်ရင်တို့ပါလို့ပေါ့
အမျိုးနယ်ကဒုက္ခသည်စခန်းထဲမှာခိုးလုံနေသူ9000ကျော်ရှိပြီးဒီထက်က2000ကျော်လောက်နေရပြန်ခဲ့ကြတာပါစစ်ကြံလက်နက်တွေနဲ့မြေမြုံမိုင်းတွေမရှင်းရသေးတာကြောင့်နေရမပြန်နိုင်သေးတဲ့ဒုက္ခသည်2000ကျော်လောက်ကျန်ရှိနေစေဖြစ်ပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကအေအေဖွဲ့တို့ပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူ2000ကျော်ရှိခဲ့ပြီးဒီထက်က3000ကျော်လောက်ကတော့တိုက်ပွဲတွေအေးသွားပြီးနောက်ပိုင်းနေရပြန်ခဲ့ကြတာပါလက်ရှိအချိန်ထိရခိုင်ပြည်မြောက်ပိုင်းမှာနေရမပြောင်းနိုင်သေးတဲ့ဒုက္ခသည်9000နီးပါးရှိနေပြီးပြည်နယ်ကောင်စီကတော့ကိုယ်စံနာလျောက်နေရပြောင်းမဲ့သူတွေကိုပြန်ပို့ပေးမယ်လို့ပြောဆိုထားပါတယ်ခင်ဗျာ။